တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ရင်းနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan တို့ဟာထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်တန်တဲ့ဆင်နေနေတွေမှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံတာဝန်ရှိသူနှုတ်ဟာအမေရိကန်နိုင်ငံ San Francisco ဆွေးနွေးပွဲမှာရခဲ့တဲ့သဘောတူညီမှုတွေအကောင့်ထည့်ဖော်ဖို့နဲ့တရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးမှာအတင်းဆောင်မခံတဲ့အရေးပါတဲ့ကိစ္စရပ်တွေကိုမှန်မှန်ကန်ကန်ကင်တွေ့ရေးအတွက်လက်တွေကျကျပုံမှန်လင်းလင်းနဲ့အကျိုးရှိတဲ့မဟာဗျူဟာတွေကိုဖလှယ်ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီနှစ်2024ဟာတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေး45နှစ်မြောက်နှစ်ပတ်လည်ဖြစ်တဲ့အတွက်ဒီချိန်မျိုးမှာတစ်ဖက်ဖက်ကအသာစီးနဲ့ဆက်ဆံတာထက်ဒန်းလူညီလူဆက်ဆံပြီးအတွေ့အကြုံတွေကိုလေ့လာသင်ယူဖလှယ်သင့်တယ်လို့လည်းတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကနေပြောပါတယ်။မတူညီတာတွေကိုထောက်ပြနေမဲ့အစားတူညီတဲ့အခြေခံအချက်တွေကိုလိုက်ကြည့်တန်းတယ်လို့တနိုင်ငံအကျိုးစီးပွားကိုတခြားနိုင်ငံကအပြန်အလှန်လေးစားဖို့လည်းပြောပါတယ်။နိုင်ငံခြားကဏ္ဍအားလုံးနဲ့အဆင့်အားလုံးအတွက်အဆင့်မြင့်ဤပညာတွေဖလှယ်ပြီးလက်ရှိဆက်ဆံရေးလမ်းကြောင်းကိုမဟာဗျူဟာကြကြအသုံးချဖို့လည်းနှစ်ဖက်သဘောတူကြတဲ့အပြင်နိုင်ငံဆက်ဆံရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆက်ပြီးဆွေးနွေးဖို့ရှိတယ်လို့နိုင်ငံသဘောတူခဲ့ကြပါတယ်။